သရစင်ကဝန်ကြီးချုပ်ဟောင်းနဲ့ဝိုင်းရက်နိုင်ငံရေးသမားရနေဝီကရမစ်စင်ဂေကသမရအဖြစ်ကျန်းသစ်စာချိန်ဆပြီးနောက်မှာနိုင်ငံတကာငွေကြေးညံပုံငွေအဖွဲ့ IMF ထံကဒေါ်လာတန်းထောင်နဲ့ချီပြီးချင်းငွေအကူအညီရရှိရေးဆောင်ရွက်နိုင်မဲ့ပါတီပေါင်းစုံပါဝင်တဲ့အစိုးရအဖွဲ့ဖွဲ့မဲ့အကြောင်းကတိပြုထားပါတယ်။ဒါပေမဲ့လည်းပထမဆုံးတော့သူ့ရဲ့ရွေးချယ်မှုတွေကတော့ဆန္ဒပြသူတွေကိုထပ်ပြီးတော့စိတ်ဆိုးဒေါသထွက်စေတဲ့အကြောင်းသရစ်လင်ကာနိုင်ငံမြို့တော်ကိုလံပိုကနေလူခန့်သတင်းဆောင်မှပေးပို့ထားပါတယ်ရှင်။
တိရိစ္ဆာန်ကနေမှာအမှန်တန်ငွေကြေးဖောင်းပွားမှုလောင်စာစီရာရည်အတွက်တမိုင်ခွဲကနေနှစ်မိုင်နီးပါးလောက်လူတန်းရှည်ကြီးနဲ့စောင့်ဆိုင်းနေကြရပြီးကားသမားတွေထောင်နဲ့ချီတဲ့သုံးဘင်္ဂါမောင်းသူတွေဟာလမ်းပေါ်မှာရဲနဲ့ချီအိတ်ချရတဲ့အခြေအနေကိုရောက်နေတာကြောင့်ဆန္ဒပြသူတွေကအခြေအနေကိုစောင့်ကြည့်နေကြတာပါလောင်စာစီကိုခွဲတံ့နဲ့စပီးဖြန့်ပြူးနေပေမဲ့လို့လဲစေးပစ္စည်းတွေကတော့မလုံလောက်သေးပဲအခြေအနေပိုပြီးတော့ဆိုးလာတာကြောင့်လူတွေအသက်ဆုံးရှုံးနိုင်တယ်လို့ဆရာဝန်တွေကသတိပေးထားပါတယ်။ပြည်ပကိုထွက်ပြေးသွားတဲ့ရာထူးကနှုတ်ထွက်သွားတဲ့သမရကိုအများစုကအပြစ်တင်ကြပါတယ်။တိတ်နဲ့ချီတဲ့ဆန္ဒပြသူတွေကသမရနန်းတော်ကိုချီတက်ပြီးသမရရဲ့ရေကူးခံမှာပါရေကူးခဲ့ချပြီးတဲ့နောက်မှာတော့ဂိုတာဘာယာရာဂျာပါစာကစင်ကာပူနိုင်ငံကိုတွားရောက်ခဲ့ပြီးနောက်အဲ့ဒီကနေရာထူးကနှုတ်ထွက်ခဲ့တာပါ။သူမိသားစုကသရီလင်္ကာနိုင်ငံကို18နှစ်ကြာအုပ်ချုပ်ခဲ့ပါတယ်။စီမံခန့်ခွဲမှုမှားယွင်းမှုနဲ့အဂတိလိုက်စားမှုတွေကြောင့်တရီလင်္ကာနိုင်ငံမှာအချက်အလက်ဆက်ရတာဖြစ်ကြောင်းစင်ကာပူအမျိုးသားတက္ကသိုလ်တောင်အာရှလေးလာရေးဆိုင်ရာဌာနကအကြီးအကဲပညာရှင်ဒါနီရှန်ဝီဂနာရာဂျာကပြောပါတယ
် Growth is at -4% to -6%
2022ခုနှစ်အတွင်းမှာဖွံ့ဖြိုးမှုကအနှုတ်၄ကနေအနှုတ်၆ရာခိုင်နှုန်းရှိပြီးဒီနှစ်အတွင်းငွေကြေးဖောင်းပွားမှုက90ကနေ80ရာခိုင်နှုန်းကျားမှရှိပြီးတော့ဒီအကျက်သေးပြဿနာကြောင့်လူ9သိန်းခွဲဆင်းရဲမွဲတေသွားစီပါတယ်
။တရုတ်ရဲ့အကျွေးထောင်ချောက်ထဲကျသွားရဲဆိုတဲ့ဆွတ်ဆွဲချက်တွေကလည်းချက်ကားမှုလို့ဝီကနာဂျာရာကပြောပါတယ်။တရီလင်္ကာရဲ့ငွေချေးသူတွေထဲမှာဂျပန်နဲ့အာရှဖွံ့ဖြိုးရေးဘဏ်တို့ရဲ့နောက်မှာတရုတ်ကတတိယနေရာကလိုက်တယ်လို့သူကပြောပါတယ်
။ China gave Sri Lanka $13.2 billion.
အခြေခံအဆောက်အုံစီမံကိန်းတွေအတွက်2006ခုနှစ်ကတည်းကတရုတ်ကတရီလင်္ကာကိုဒေါ်လာ $13.2 billion ပေးခဲ့တာပါ။ဒီစီမံကိန်းတွေရဲ့ရလဒ်ကလည်းရောထွေးနေပါတယ်။တချို့ကကောင်းတဲ့စီမံကိန်းတွေဖြစ်ပြီးတချို့ကတော့မကောင်းပါဘူး။အကျွေးပြည်နေတဲ့စုစုပေါင်းပမာဏကဒေါ်လာ $9.6 billion လောက်ရှိပါတယ်။ဒါဟာဆိုရင်တရုတ်ကိုပေးရမယ့်အကျွေးတွေများလာတဲ့သဘောဖြစ်ပေမဲ့တရီလင်္ကာဟာတရုတ်ရဲ့အကျွေးထောင်ချောက်ထဲကိုကျနေပြီဆိုတဲ့အခြေအနေမျိုးတော့မဟုတ်ပါဘူး
။အချက်အတဲပြဿနာဖြေရှင်းနိုင်ရေးပါတီပေါင်းစုံအစိုးရတရားဖွဲ့စည်းဖို့သမရသည်ဝီကရမင်စင်ဂေကကတိပြုထားပေမဲ့လို့လဲနှုတ်ထွက်သွားတဲ့သမရဂိုတာဘာယာရာဂျာပတ်ဆန်နဲ့နီးစပ်တဲ့မဟာမိတ်တွေကိုပဲသူ့အစိုးရထဲမှာယာရုတွေတိုးပေးနေပါတယ်။ဒီထဲမှာဆိုရင်အရင်ကပြည်ထရေးဝန်ကြီးဟောင်းနောက်သမရဟောင်းရာဂျာပတ်ဆန်ရဲ့အကြောင်းနေပဲဒီနေ့ဂူနာဝါဒနာကိုဝင်ကြီးချုပ်အဖြစ်အမည်စရင်တင်သွင်းထားတာလဲပါဝင်ပါတယ်။ဒီရွေးချယ်မှုကိုဆန္ဒပြသူတွေကမကြည်မနှက်ဖြစ်ပါတယ်။တောက်ချန်နေမနှက်ပိုင်းမှာလဲရင်းနဲ့စစ်တပ်ကသမရရုံးဝင်အပြင်ကဆန္ဒပြသူတွေရဲ့တဲတွေကိုအင်အားသုံးပြီးတော့စတင်ဖျက်သိမ်းပြီးနောက်မှာတော့ဆန္ဒပြသူတွေနဲ့ရုံးရင်းဆန်ကပ်ဖြစ်ခဲ့ပြီးလူခွင့်ရေးလှုပ်ရှားမှုအဖွဲ့တွေရဲ့ဝေဖန်ရှုတ်ချမှုတွေလဲထွက်ပေါ်ခဲ့ပါတယ်။ရာဂျာပါစာနဲ့ဆက်ဆက်တဲ့ပြည်ပကဗန်းစင်းတွေကိုဒေါ်လာတန်းထောင်ချီလွှဲပြောင်းထားတဲ့ဆိုပြီးဆန္ဒပြသူတွေနဲ့သရီလင်္ကာရဲ့စုံစမ်းစစ်ဆေးသူတွေကပြောဆိုကြပြီးရာဂျာပါစာမိသားစုရဲ့ချမ်းသာကြွယ်ဝမှုကိုစုံစမ်းစစ်ဆေးဖို့နဲ့ပိုင်ဆိုင်မှုတွေကိုပြန်လည်သိမ်းဆည်းရေးအစီအစဉ်အတွေ့တောင်းဆိုမှုတွေလည်းထွက်ပေါ်လာပါတယ်။ဒါပေမဲ့ဒီလုပ်ငန်းစဉ်ကနှစ်ချီချမျက်နှာမှာတဲ့ရာဂျာပါစာမိသားစုဝင်တွေကတော့ဒီဆွဆွဲချက်တွေကိုညှင်းဆို့ထားပါတယ်ရှင်။